ဇူလိုင်လကဗြိတိန်ဝန်ကြီးချုပ်အသစ်ဖြစ်လာတဲ့ထရီဇာမေအနေနဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒဘယ်လိုရှိမလဲဆိုတာပြောဖို့စောနေသေးပေမဲ့အရင်ဗြိတိန်ဝန်ကြီးချုပ်ဆက်ဆက်ထားခဲ့တဲ့မူဝါဒအတိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြောင်း CSW ခေါ်ကမ္ဘာလုံးဆိုင်ရာခရစ်ယာန်သွေးစည်းညီညွတ်ရေးအဖွဲ့အရှိအာရှရေးရာဌာနအကြီးအကဲ Benedict Rogers က VOE ကိုပြောပါတယ်
But I think it's 30 days, but my guess would be that she will probably continue this, the same.
ပြောဖို့အချိန်စောသေးတယ်ဆိုပေမဲ့ဝန်ကြီးချုပ် Theresa May ဟာအရင်မူဝါဒတွေအတိုင်းပဲဆက်ပြီးထားရှိမှာဖြစ်တယ်လို့ကျွန်တော်မျှော်လင့်ပါတယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးကိုအားပေးတာတိုင်းဒေသတွေကပဋိပက္ခတွေနဲ့ဘာသာရေးခွဲခြားမှုတွေပေါ်ဆွေးနွေးမှုတွေကိုဆက်ပြီးထုတ်ဖော်ပြောဆိုတာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုထောက်ခံတာစတာတွေဟာဗြိတိန်နိုင်ငံကမြန်မာအပေါ်ထားတဲ့မူဝါဒတွေဖြစ်ပါတယ်။